အီရန်တိုက်ခတ်အပေါ်အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်လိုက်ပြီးနောက်တစ်နေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကအီရန်နဲ့စီးပွားရေးလုပ်သူမှန်သမျှအမေရိကန်နဲ့စီးပွားရေးလုပ်ရမှာမဟုတ်ဘူးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားသတိပေးခဲ့ပါတယ်။အင်္ဂါနေ့မှာစတင်အသက်ဝင်တဲ့ Facebook တန်းခတ်မှုအသစ်အရအမေရိကန်ဒေါ်လာ၊ရွှေ၊အဖိုးတန်သတ္တုတွေ၊အလူမီနီယံ၊သမဏိ၊အကြောင်းမီးသွေး၊စက်မှုလုပ်ငန်းသုံး၊ကွန်ပျူတာ software နဲ့ခီးသည်တဲ့လေယာဉ်စတာတွေအလုံးကိုအီရန်ကမဝင်ထိုင်အောင်လို့တားမြစ်ထားပါတယ်။ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံဆောင်သဘောတူညီချက်ကနေအမေရိကန်ကဒီနှစ်အစောပိုင်းကနှုတ်ထွက်ခဲ့ပြီးနောက်အခုလိုတန်ခတ်အရေးယူမှုတွေကိုပြန်လည်ချမှတ်လိုက်တာပါ။အမေရိကန်သမ္မတကအီရန်နဲ့တခြားသူတွေဆက်ပြီးစီးပွားရေးမလုပ်အောင်ချိန်ချောက်သတိပေးနေပေမဲ့EU ဥရောပသမ္မတကဥရောပစီးပွားရေးလုပ်ငန်းတွေအပေါ်အမေရိကန်ရဲ့အရေးယူတန်ခတ်မှုကနေအကွယ်ပေးမဲ့ဥပဒေကိုတင်းနယ်လာနေကပဲပြင်ဆင်ပြထန်းခဲ့ပါတယ်။ EU ရဲ့တရားဝင်စီးပွားရေးလုပ်နေတဲ့ဥရောပစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့ဆုံးဖြတ်ထားတယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Federica Mogherini နဲ့အတူ Britain, ပြင်သစ် Germany နိုင်ငံသားရေးဝန်ကြီးတွေကလည်းပူးတွဲညှိနှိုင်းချက်ထုတ်ပြန်ခဲ့ကြပါတယ်။အာရှပစိဖိတ်ဒေသကိုခီးထွက်နေတဲ့ EU အကြီးအကဲမိုဂရီတီကအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်ထိန်းထားနိုင်ဖို့အီရန်နဲ့ဆက်ပြီးစီးပွားရေးလုပ်ဖို့ရင်းနှီးမြှုပ်နှံသူတွေကိုတိုက်တွန်းခဲ့ပါတယ်။သဘောတူညီချက်ထဲမှာပါတဲ့အချက်တွေအတိုင်းအီရန်ကလိုက်နာဆောင်ရွက်နေတဲ့အတွက်အီရန်အနေနဲ့စီးပွားရေးတိုးတက်ဖို့အခွင့်အရေးရတယ်လို့ပြောကြခဲ့ပါတယ
်။ We are doing our best to keep Iran in the deal to keep Iran benefiting from the economic benefits.
That's the agreement brings to the people.
American သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကရရှိခဲ့တဲ့နိုင်ငံစုံပါဝင်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ဟာအီရန်ကိုအလျှော့ပေးလို့နဲ့လို့ဆိုပြီးထရန့်သမ္မတဖြစ်မလာခင်တည်းကဖျက်သိမ်းမယ်လို့ပြောဆိုနေခဲ့တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ထက်ပိုကောင်းတဲ့သဘောတူညီမှုနောက်တစ်ခုရဖို့ American ပြည်ထောင်စုကဆောင်ရွက်တာဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Heather Newell ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ The United States is seeking new details.A new deal, rather, that will comprehensively address the Iranian regime's destabilizing behavior.
မတူညီဖြစ်စီတဲ့အီရန်အစိုးရရဲ့လုပ်ရက်ကိုပပောင်းဆောင်ကနေဖြေရှင်းမဲ့သဘောတူညီချက်အတွက်ကိုအမေရိကန်ပြည်အောင်စုကအရှာဖွေနေပါတယ်။နျူကလ িয়ার အစီအစဉ်တစ်ခုရဲ့အတွက်မဟုတ်ပါဘူး။မစ္စောင်းဒုံးအစီအစဉ်အကြမ်းဖက်မှုတွေကိုအားပေးနေတဲ့ကိစ္စတွေနဲ့ဒေတာရင်းဆိုးရွားရဲ့လုပ်ရက်တွေအားလုံးကိုဖြေရှင်းနိုင်မဲ့သဘောတူညီမှုအစ်စ်မျိုးကိုအမေရိကန်ကလိုလားပါတယ်။
တန်ခါပိတ်ဆို့မှုနဲ့ဆွေးတွင်းညှိနှိုင်းမှုတပြိုင်တည်းလုပ်မယ်ဆိုတာအတိတ်ပဲမရှိဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကတော့ပြောကြားထားပါတယ်။အီရန်နဲ့စီးပွားရေးမလုပ်ဖို့သမ္မတထရမ့်တတိပေးနေတဲ့အပေါ်အီရန်ဘက်ကခုချိန်ထိခက်တင်းတင်းတုံ့ပြန်နေတယ်လို့ CMC Markets ကဈေးကွက်သုံးသပ်သူ David Maiden ကပြောပါတယ်
We haven't seen any kind of conciliatory responses from the Iranian regime so far.
Attention. အစိုးရဘက်ကကြေညာကြေကြောင်းတုံ့ပြန်မှုမျိုးအခုထိမတွေ့ရသေးပါဘူး။ပြန်မှမှုတွေဆက်ဖြစ်နေမယ်ဆိုရင်အမေရိကန်အစိုးရကနိုင်ငံသားစီးပွားရေးလုပ်ငန်းတွေကိုအီရန်ကနေထွက်ဖို့ရုတ်သိမ်းဖို့အဆက်အသွယ်ဖြတ်ဖို့ဒါမှမဟုတ်အနည်းဆုံးအီရန်မှာဆက်ပြီးရင်းနှီးမြှုပ်နှံမှုမလွတ်အောင်ဖိအားပေးတာမျိုးတွေတွေးလာရနိုင်ပါတယ်
။အရှေ့အလယ်ပိုင်းဒေသမှာရင်းနှီးအများဆုံးတင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတစ်တွေကြောင့်အင်္ဂါနေ့တုန်းက Brent ရင်းနှီးစိမ်းဈေးတွေတက်သွားခဲ့ပါတယ်။အီရန်အပေါ်အမေရိကန်ရဲ့ဒုတိယအကြော်အရေးယူတန်းခတ်မှုကိုနိုဝင်ဘာ5ရက်နေ့မှာချမှတ်ဖို့စီစဉ်ထားပြီးတော့အဲ့ဒီကြရင်အီရန်ရဲ့စွမ်းအင်၊ရေနံကုန်သွယ်ရေး၊သင်္ဘောနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအပြင်အီရန်ပဟိုဘန်နဲ့နိုင်ငံခြားဗန္ဒာရေးလုပ်ငန်းတွေငွေကြေးအလွှဲအပြောင်းလုပ်မှုတားမြစ်ချက်တွေပါဝင်မှာဖြစ်ပါရဲ့ရှင်။